Welcome to the Voice of America in Burmese.
mingla nya chan ma toda shin mya shin VOA Myanmar Pai season ye 2018 khune October 16 ye inga ni nya pai 9 ya ni 10 night thi season ne go American pi rang su myo raw Washington DC ga ne line to meter 25 30 ne 51 ne line meter 190 ro ga ne dai thol ni ba bi မနင်္ဂလာပါအခုညပိုင်းစီစဉ်ရတဲ့အဝင်ယူသက်ဆက်တော်မှာပါ
ကျမသင်္ကေတထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုမတ်ဤတန့်စင်တဲ့အတူကြီးညာပါမယ်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းတောက်ဂျမဲကာရှိုကီအရေးဆော်ဒီဘီယန်ဆယ်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့တကပိတ်ဆွေးနွေးခဲ့သလိုတူရကီတာဝန်ရှိသူတွေလည်းဒီကနေ့ဆော်ဒီကောင်စစ်ဝင်ရောက်မှုဝင်ရောက်ရှာဖွေပါတယ်မွတ်စလင်တွေကိုထိမ့်သိမ်းထားတာကအချမ်းဖက်ဝါဒကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့တရုတ်အစိုးရရဲ့အကြီးတန်းတာဝန်ရှိသူတဦးကကာကွယ်ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်။နှစ်ပြီးတော့မှကျင်းပတဲ့ငြိမ်းချမ်းရေးညှိနှိုင်းခါမှာဘလို့သဘောတူညီမှုတွေကိုရခဲ့ကြပါသလဲ
။ဒီတခုပြည်သားတမတော်ထားရှိကိစ္စနဲ့ပတ်သက်ကျွန်တော်တိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေညီနေရတော့ပြည်တော်စုမှာတမတော်ကတခုပြည်သားတမတော်ရှိရမယ်ဆိုတဲ့ဟာကိုဒါ international party
ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့တူအုပ်ထအုပ်ခွင့်မြင့်ထွန်းမရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါ။ဒါအပြင်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပနေချိန်မှာတိုင်းရင်းသားဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းဒုက္ခတွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့လှုပ်ဆောင်ချက်တွေနဲ့မြန်မာကြံ့ငွေတန်ဖိုးကျစင်တာကိုဟန်တာဖို့ကြိုးစားတဲ့အနေနဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစတုံးလုံးရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုလည်းတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှတ်ဤတဲ့မတ်တင်ကြီးထိုင်းနဲ့မအီတန်စင်တို့ကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံထဲကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်သွားပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းသမားအဘဖြစ်သွားတယ်လေဆိုတာကိုသိရဖို့ဒီကနေ့အင်ကာနီမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဆော်ဒီဘီယန်ဆယ်မန်နောက်အင်ရှစ်ဆန်မိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံဆွေးနွေးပါတယ်ဘီယန်ဆယ်မန်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကပထမဆုံးတွေ့ဆုံပြီးတဲ့နောက်အင်ရှိဇန်နဲ့တွေ့ဆုံခဲ့တာပါ။ညစာစားပွဲမှာလည်းအင်ရှိဇန်မင်းသားနဲ့ဒုတိယအကြိမ်တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ပျောက်ဆုံးနေတဲ့သတင်းတော်ဂျမဲခါရှိုဂီရဲ့ကန်ချမာနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာတွေတော့မရှိသေးပါဘူး။ဒါပေမဲ့အမေရိကန်သတင်းတွေမှာတော့ဆော်ဒီအာရေဗျဘက်ကသတင်းတော်အသက်ခံရမှုကိုဝန်ခံပြောဆိုမဲ့အလားအလာရှိတယ်လို့ဖော်ပြနေကြပါတယ်။အော်တိုဘာလ2ရက်နေ့ကသတင်းတော်ကာရှိုဂီကောင်စစ်ဝင်ရုံထဲကိုဝင်ရောက်လာခဲ့ပြီးတဲ့နောက်စစ်ဆေးမေးမြန်းမှုအတွင်လက်လွန်သေဆုံးရတာလို့ပြောဆိုမဲ့အနေအထားရှိတယ်ဆိုပြီးလဲအမေရိကန်သတင်းတွေကဖော်ပြနေကြပါတယ်။ဆော်ဒီအင်ရှိဇန်မင်းသားကိုဝေဖန်တဲ့ကာရှိုဂီကဝါရှင်တန်ပို့စ်သတင်းစာမှာရေးသားနေသူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှတင်ဆောင်နေတာလည်းဖြစ်ပါတယ်။ဒီကနေ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆော်ဒီအင်ရှိဇန်တို့ပထမဆုံးတွေ့ဆုံလာမှာတော့ဆော်ဒီအင်ရှိမင်းသားကကျွန်တော်တို့ဟာခိုင်မာတဲ့မဟာမိတ်တွေဖြစ်တယ်။ကျွန်တော်တို့အနေနဲ့အခက်အခဲတွေကိုအတိတ်လက်ရှိနဲ့အနာဂတ်မှာအတူတူရင်ဆိုင်ဖြစ်ရှင်းမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကိုအင်္ဂလိပ်လိုပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလည်းမှန်ပါတယ်လို့ပြန်ပြီးတော့ပြောဆိုခဲ့ပါတယ်။ဒီကနေ့မှာပဲတူရကီကဆော်ဒီကောင်စစ်ဝင်ရုံးအတွင်မှာတူရကီမှုခင်းဆိုင်ရာစီးပညာရှင်အဖွဲ့ကဝင်ရောက်စစ်ဆေးရှာဖွေခဲ့ပါတယ်ရှင်။
တရုတ်နိုင်ငံကမွတ်စလင်လူနည်းစုတိုင်းသားတွေကိုအစုလိုက်ပြုံလိုက်ထိမ့်သိမ်းထားတာကသူတို့ကိုအလုတ်ကင်စွန့်ရီတိုးမြင့်လောက်အောင်ဆောင်ရွက်ပေးတာနောက်မန်ဒရင်းဘာသာစကားသင်ကြားပေးပြီးတော့ခေတ်စစ်သိပ္ပံကိုလက်ခံလာစေဖို့အားပေးတိုက်တွန်းပြီးတော့အကြမ်းဖက်ဝါဒကိုကာကွယ်တားဆီးဖို့ဖြစ်တဲ့ဆိုပြီးတော့တရုတ်ဘက်ကကာကွယ်ပြောဆိုလိုက်ပါတယ်။ဝီဂါကာဇက်နဲ့တခြားလူနည်းစုတွေကိုထိမ့်သိမ်းထားတဲ့အပေါ်မှာဝေဖန်ရှုတ်ချမှုတွေတိုးများလာတာတွေကိုကာကွယ်ဖို့ကြေကြေပြန့်ပြန့်လှုပ်ဆောင်ဆောင်ရွက်မှုတွေအတွင်းမှာဒီကနေ့အင်္ဂါနေ့မှာတရုတ်အကြီးတန်းတာဝန်ရှိသူတယောက်ကခုလိုပြောသွားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံပိုင်ရှင်ဟွာစင်းထံသတင်းအေဂျင်စီကဖော်ပြလိုက်တဲ့သတင်းထဲမှာတော့နိုင်ငံအနောက်ဆုံးကရှင်ကျန်းဒေသအတွက်တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ရည်မှန်းချက်ကဗဟိုအာရှတိုင်းရင်းမျိုးနွယ်စုတွေကိုတရုတ်ရဲ့ယဉ်ကျေးမှုနဲ့အံဝင်ခွင့်ကျဖြစ်စေဖို့နဲ့ခေတ်ကာလနဲ့လျော်နေတဲ့ဘဝနေထိုင်နည်းတွေကိုသိရှိလာစေဖို့ဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါတယ်မွတ်စလင်တွေကိုတရားဥပဒေအရမဟုတ်ဘဲနဲ့ထိမ့်သိမ်းထားတာကအသက်မွေးဝမ်းကြောင်းတင်တဲ့တွေအခမဲ့ပေးနိုင်ဖို့ဆောင်ရွက်တာဖြစ်တဲ့ဆိုပြီးတော့အုတ်ချုပ်ရင်းမှုရှော်ရက်ဇာကီကသတင်းမှာဖော်ပြထားပါတယ်တင်တဲ့တွေမှာသူတို့ကိုအခြေခံလစာပေးပြီးတော့အစားအသောက်နဲ့နေရာထိုင်ခင်းကိုလည်းအခမဲ့စီစဉ်ပေးထားတယ်ဆိုပြောလေပြောဆိုထားတာပါ တရုတ်ရဲ့ထိန်းသိမ်းရေးစခန်းတွေနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဖိအားပေးနေတဲ့အပေါ်တရုတ်ကွန်မြူနတီပါတီကအခုခံပြောဆိုနေပါတယ်။ထိန်းသိမ်းရေးစခန်းမှာနေထိုင်ခဲ့ဘူးသူတယောက်ကတော့ဒီစခန်းကနိုင်ငံရေးယူဝါဒသွတ်သွင်းတဲ့စခန်းတွေအဖြစ်ပြောဆိုပြီးတော့အစ္စလာမ်ဘာသာကိုရှုံချပြီးတော့ကွန်မြူနတီပါတီအပေါ်သစ္စာရှိဖို့အတင်းကျပ်ဖိအားပေးခံရတယ်လို့လည်းပြောဆိုခဲ့ပါတယ်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနှိမ့်ဆက်ဖြတ်ပြီးစထလန်ကလန်တွေချိတ်ဆက်ဖို့ဆောင်ရွက်နေသလိုမြောက်ကိုရီးယားဆွေရဘက်ကနျူကလ িয়ার ကင်းစင်ရေးဥတီဆောင်ရွက်လာတာနဲ့အတူမြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေဖြေလျှော့ပေးရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဆက်ပြီးစ조사နေချိန်မှာပဲမြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝဆက်ပြီးကျင့်သုံးဖို့အမေရိကန်ကပြောဆိုလိုက်ပါတယ်ရှင်
အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုကေရေးတက်တဲ့အတူတောင်နှင်းမြောက်ကိုရီးယားဆိုင်ရာညီနိုင်ရေးကိုယ်စားလှယ်တွေကဒီကနေ့မှဆွေးနွေးပွဲစတင်ပါတယ်။ကိုရီးယားနိုင်ငံကြားစစ်တပ်အလုံးရင်းနဲ့ချထားတာတွေကိုရှော့ချဖို့ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးသွားတဲ့1953ခုနှစ်ကစပြီးတော့ GSA Joint Security Area လို့ခေါ်တဲ့ပူးတွဲလုံခြုံရေးချထားတဲ့ area အတွင်းမှာဆွေးနွေးပွဲကျင်းပမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတတိယအကြိမ်မြောက်တွေ့ဆုံခဲ့ခြင်းတုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ကနေရာတချို့မှာချထားတဲ့မြေမြုပ်မိုင်းတွေရှင်းလင်းတာအပါအဝင် GSA ပူးရဲလုံခြုံရေးချထားတဲ့ area မှာလုံခြုံရေးတပ်တွေဖဲတာစောင့်ကြည့်တပ်သားတွေနဲ့စစ်လက်နက်တွေကိုဒီနှစ်ကုန်မှာဖယ်ရှားမယ်ဆိုပြီးလည်းသဘောတူခဲ့ကြတာပါ GSA area ထဲမှာဆိုရင်တော့တောင်နှင်းမြောက်ကိုရီးယားစစ်တပ်တွေမင်းနချင်းဆိုင်ရက်တဲ့စစ်မဲ့ဇုန်တွေကတခုတည်းသောနေရာလေးဖြစ်ပါတယ် GSA ဒေသကိုတပ်တမန်ရေးဆက်နွယ်ဖို့နှစ်အကျော်ကြာသုံးပြုခဲ့တယ်ဆိုပေမဲ့လည်း1986ခုနှစ်တုန်းကတော့ American စစ်သား2ယောက်ကိုမြောက်ကိုရီးယားစစ်သားတွေကပစိမ့်နဲ့တက်ခဲ့တဲ့အဖြစ်နဲ့လည်းကြုံခဲ့ရပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်နိုင်ဂျီးရီးယားနိုင်ငံမှာဒီနေ့အစောပိုင်းတုန်းကပြန်ပေးဆွဲခံခဲ့ရတဲ့ဒုတိယမြောက်အမျိုးသမီးအကူအညီပေးရေးလှုပ်သားကိုအစ္စလာမစ်အစွန်းရောက်အဖွဲ့ကတက်ပစ်လိုက်တယ်လို့နိုင်ဂျီးရီးယားအစိုးရကပြောပါတယ်အသက်ခံရသူအမျိုးသမီးကဟွာဝါမိုဟာမက်လီမန်ဖြစ်ပြီးနိုင်ငံတကာချက်ချင်းကြီးကော်မတီကဖွင့်လှစ်ထားတဲ့အစည်းအရုံးမှာအလုပ်လုပ်သူဖြစ်တယ်လို့နိုင်ဂျီးရီးယားပြည်ချိုင်းဝန်ကြီးဌာနကမနေ့တနင်္လာနေ့နှောင်းပိုင်းမှာပြောပါတယ်ဘော်နိုပြည်နယ်တဲကဝေးလံခေါင်တည်တဲ့ရန်မြို့မှာပြီးခဲ့တဲ့မတ်လအတွင်းဝင်ရောက်စီးနေတိုက်ခိုက်မှုအတွင်း ICRC အတွက်အလုပ်လုပ်နေတဲ့လီမန်နဲ့စိုင်ဖူရာခိုဆာတို့နဲ့အတူကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကဖွင့်ထားတဲ့စည်းကမ်းတစ်ခုကသူနာပြုအဲလစ်လော့ရှာတို့ပြန်ပေးဆွဲခံခဲ့ရတာဖြစ်ပါတယ်။အစ္စလာမ်ရဲ့ဆွန်ရောက် IS ရဲ့အခြေအဆက်ဘိုဂိုဟာရန်အဖွဲ့ခံကြီးခွဲထွက်လာတဲ့အနောက်အာဖရိကဒေသအစ္စလာမစ်အဖွဲ့ကစစ်သွေးကြွတွေကအမျိုးသမီး3ဦးကိုပြန်ပေးဆွဲတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကခိုဆာကိုတက်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့အစိုးရအနေနဲ့တောင်းဆိုချက်တွေကိုမလိုက်ရောဘူးဆိုရင်နောက်ထပ်အမျိုးသမီးတဦးကိုလာမယ့်တနင်္လာနေ့မှာတက်ပြစ်မယ်လို့စစ်သွေးကြွတွေကချင်းချောက်ခဲ့တာပါ။ဘာတွေတောင်းဆိုထားတယ်လဲဆိုတာကိုတော့စစ်သွေးကြွတွေကမထုတ်ပြန်ပါဘူးရှင်
။ဂျေရုဆလင်ကိုအစ္စရေးမျိုးတော်လို့အသိမဲ့ပြပြီးတော့ဩစတြေးလျတန်ရုံကိုလည်းတယ်လီဗီကနေပြောင်းမယ်အကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောဆိုလိုက်ပါတယ်။အစ္စရေးဆိုင်ရာဩစတြေးလျတန်မတ်ဟောင်းဒေးဗ်ရှာမာရဲ့အကြံပေးချက်ကိုစဉ်းစားသုံးသပ်သွားမယ်အကြောင်းကိုလည်းမော်ရီဆန်ကဒီကနေ့မှသတင်းတော်တွေကိုပြောဆိုခဲ့တာပါ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့အမေရိကန်သမ္မတထရမ့်ကဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်တရားဝင်အသိမဲ့ပြလိုက်ပြီးတော့အမေရိကန်တန်ရုံကိုလည်းဂျေရုဆလင်ကိုမေးလာတော့ကတရားဝင်ပြောင်းရွှေ့ခဲ့ပါတယ်။မော်ရီဆန်ရဲ့လက်ရှိအာဏာရ Conservative Liberal Party ဝင်ရှာမာကလာမယ့်စနေနေ့မှာကျင်းပမယ့်လွှတ်တော်ကြားပြတ်ရွေးကောက်ပွဲမှာဆစ်ဒနီမြို့ဂျူးအတိုင်းဝိုင်းတွေရဲ့ခရိုင်တွေကနေပြောဝင်ပြီးတော့ရှင်းပြိုင်မှာပါအကယ်၍ရှာမာသာဒီရွေးကောက်ပွဲမှာအနိုင်မရခဲ့ဘူးဆိုရင်တော့လွှတ်တော်ထဲမှာ Liberal Party ကနေရာအများဆုံးရထားတဲ့အခြေအနေကနေပြောင်းလဲသွားမှာလည်းဖြစ်ပါတယ်အတိုက်ခံလေးပါပါတီဝင်အမတ်ပန်နီဝေါန်ကတော့ဝန်ကြီးချုပ်မော်ရီဆန်ကဩစတြေးလျနိုင်ငံရဲ့ရှေ့အထက်နိုင်ငံရေးကိုဦးစားပေးတယ်ဆိုပြီးတော့ဆွဆွေးထားတာလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအတွင်း2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခတ်ခံရမှုရဲ့ကြံရပါတအုပ်ကိုနေရရင်မော်ရိုကိုနိုင်ငံကိုဂျာမနီကပြန်ပို့လိုက်ပါတယ်။မူနီအယ်မူတဆာဒက်ကို ဂျာမနီနိုင်ငံဖရန့်ဖော့လေးစိတ်ကနေအထူးလုံခြုံရေးနဲ့မနေ့တနင်္လာနေ့ညနေပိုင်းမှာထွက်ခွာသွားပြီလို့ဂျာမနီတာဝန်ရှိသူတွေကအတည်ပြုပါတယ်။ဂျာမနီမှာထောင်ဒဏ်15နှစ်ပြည့်ကနေဖြစ်နေတဲ့အယ်မူတာဆာဒက်ကမော်ရိုကိုနိုင်ငံကိုပြန်ပို့ရေးလက်ခံခဲ့ပြီးတဲ့နောက်လွတ်မြောက်သွားတာပါ။လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုအတွင်းစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်ဆက်ပြီးကမ္ဘာပေါ်မှာပထမဆုံးပြစ်ဒဏ်ကြားခံရသူလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ 9/11 တိုက်ခိုက်မှုနဲ့မပတ်သက်ဘူးလို့မူတာဆာဒက်ကညင်ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်ခဲ့ကြသူတွေကသူ့ရဲ့မိတ်ဆွေတွေဖြစ်ပါတယ်လို့မူတာဆာဒက်ကဝန်ခံခဲ့တာဖြစ်ပါတယ်ရှင်။
မတန်ဆွမ်းအိုလံပစ်မျက်မျက်မြင်စပိန်စီအားကစားသမားတယောက်လည်းဖြစ်တဲ့အသက်43နှစ်အရွယ်ရှောင်းချက်ရှာကအမေရိကန်ပြည်အစွေအရီဇိုနာပြည်နယ်ကဂရန်ကန်ယွန်အမျိုးသားဥယျာဉ်ထဲက68ကီလိုမီတာဝေးတဲ့မက်ဆော့ပြီးတော့လမ်းကျန်တဲ့တောင်တက်လမ်းကို24နာရီနဲ့15မိနစ်ကြာအောင်မြင်စွာဖြတ်တန်းနိုင်ခဲ့ပြီးတော့မျက်မျက်မြင်တောင်တက်သမားတယောက်အနေနဲ့ဆန်းကျင်တင်သွားပါတယ်။ဒီလိုကိုယ့်အကူကိုပြီးတော့တောင်တက်နိုင်မှုကသူမအတွက်အကြီးဆုံးစိန်ခေါ်မှုကြီးဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။အော်တိုဝါလာရှိနေကစတင်ခဲ့တဲ့တောင်တက်ခီးကိုသူအောင်အောင်မြင်မြင်ပြီးအောင်တက်နိုင်ခဲ့တဲ့အတွက်လည်းဝမ်းသာနေပါတယ
်။ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှသင်ယူထိုင်တယ်မှဤတန်းစင်နာတို့ကကြေညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမင်နာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ညီညာရဲ့ထိတ်တိဆွေးနွေးပွဲဒုတိယနေ့မှာနိုင်ငံရေးဆိုင်ရာသဘောတူညီချက်ရရှိဖို့လိုအပ်နေတဲ့အချက်တွေကိုဆက်လက်ဆွေးနွေးရမှာပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြတ်တန့်ခွင့်အရေးကိုလာမယ့်နိုဝင်ဘာလမှဆုံးဖြတ်ချက်မူတည့်ရက်ထွက်ပေါ်လာနိုင်ရေးအတွက်ဆွေးနွေးဖို့သဘောတူခဲ့ကြသလိုတခုသီးသောတပ်မတော်ဖွဲ့စည်းရေးကိစ္စဆက်လက်ညှိနှိုင်းဖို့သဘောတူညီခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတက်မတော်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကထိပ်သီးခေါင်းဆောင်တွေအစည်းအဝေးကိုအင်္ဂါနေ့မှာဆက်လက်ကျင်းပရမှာတော့အရင်နေ့ကဆွေးနွေးဖို့ကြံရှိနေတဲ့ခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြန်ထမ်းခွင့်အရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးနဲ့အထွေထွေကဏ္ဍတွေကိုဆက်လက်ဆွေးနွေးခဲ့ကြပါတဲ့ခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အရေးကိုလာမဲလာမှာမူတခုချမှတ်နိုင်ရေးအတွက်သဘောတူခဲ့ကြကြောင်းပုံဝမျိုးသားလွတ်မြောက်ရေးအဖွဲ့ဒုဥက္ကဋ္ဌဥခမြင့်ထွန်းကပြောပါတယ
်ဒီနေ့မှာတော့နိုင်ငံရေးဆိုင်ရာသဘောတူညီချက်မရသေးဘူးကျွန်တော်ကိုယ်ပိုင်ပြတ်ထန်းခွင့်နဲ့ခွဲမထွက်ရဆိုတဲ့အနေပတ်တဲ့ဆက်ပြီးညှိနှိုင်းတဲ့အစီအစဉ်တွေကိုကျွန်တော်တို့ကချမှတ်နိုင်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလအတွင်းမှာအစိုးရဘက်ကလည်းအစီအပြုချက်၃ချက်ကိုရအောင်ရှာဖွေဖို့ကျွန်တော်တိုင်းနိုင်ငံကတော်လှန်ရေးဖွဲ့စည်းပြီးဘက်ကလည်းဒီကွန်မတီနဲ့ကိုယ်ပိုင်ပြတ်တာမှနပတ်တဲ့အစီအပြုချက်၃ချက်ကိုရှာဖွေပြီးအဲဒီ၃ချက်စီပေါ့သူကကိုယ်ပဲ၃ချက်စီဆိုစုစုပေါင်း6ခုကနေပြီးတော့မှတစ်ခုတည်းဖြစ်အောင်ပြန်ပေါင်းပြီးတော့ဒီအနေနဲ့ရယူနိုင်ဖို့အဲ့ဒါကိုအစီအစဉ်ချမှတ်ခဲ့ပါတယ
်တခုတည်းသောတက်မတော်ဖွဲ့စည်းကိစ္စကိုတော့ဒီနေ့ကစတင်ပြီးဆက်လက်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်နိုင်ခဲ့ကြောင်းလည်းဥက္ကမြင့်ထွန်းကအခုလိုပြောပါတယ
်ဒီတခုတည်းသောတက်မတော်ထားရှိကိစ္စနဲ့ပတ်သက်ကျွန်တော်တိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေနေနေရတော့ပြည်တော်စုမှာတပ်မတော်ကတခုတည်းသောတပ်မတော်ရှိရမယ်ဆိုတဲ့ဟာကိုဒါ international practice ဖြစ်တဲ့အတွက်ဒါကိုကျွန်တော်လက်ခံတယ်။ NCA ရဲ့ပြဋ္ဌာန်းချက်မှာပါတာတော့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောပြည်တော်စုတပ်မတော်လို့ပါ။ဒါဒီတိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့ပြည်တော်စုတပ်မတော်ဆိုတဲ့အပေါ်မှာအဓိပ္ပာယ်ဖွင့်ဆိုပြီးတော့နှစ်ဖက်ဆွေးနွေးနိုင်ဖို့တခုတည်းသောတပ်မတော်ဆိုတာကိုလည်းတွေ့မြင်ကိုမြင်တာဆွေးနွေးကြဖို့ဒါကျွန်တော် support တူကပါတယ်။တခုတည်းသောတက်မတော်နဲ့ဒီအစီအပြတ်ခံကြရတိုင်းသားလူမျိုးပေါင်းစုံပေါင်းတော့ပြည်တော်စုတက်မတော်ကိစ္စတွေဆွေးနွေးဖို့တော့အခုကျွန်တော်အစမှတ်အနေနဲ့ဒါဆုံးဖြတ်ပြီးရပြီဖြစ်ပါတယ
်။နိုဝင်ဘာလအတွင်းပြန်လည်ကျင်းပမယ့်အစည်းအဝေးနဲ့လာမယ့်27ရာစုပင်လုံးသတ္တုထအစည်းအဝေးအတွက်ကိုလက်ရှိထိပ်သီးဆွေးနွေးပွဲပြင်းမြောက်အောင်တာဝန်ယူခဲ့တဲ့အစိုးရဘက်ကဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့အဖွဲ့နဲ့တိုင်းသားတွေဘက်ကဘဒိုစောခွေထူးဝင်းခေါင်းဆောင်တဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ကြောင်းအထွေထွေကဏ္ဍမှာဆုံးဖြတ်ခဲ့ကြပါတယ်။ထိပ်သီးဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေကဒီဆွေးနွေးပွဲအပေါ်အခုလိုပြောပါတယ
်။ဒီနေ့ဆွေးနွေးဆုံးဖြတ်ချက်ကတိကျတဲ့ guideline ပေးထားပြီးဒီ guideline ကျွန်တော်ဟိုပေးလိုက်တယ်ဘလို့ဘလို့လုပ်ဆိုတာကိုတန်းတန်းလိုက်တယ်။အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့လုပ်မယ်။တက်တဲ့ခါမှလည်းတိုင်းတိုင်းအကြည့်ကြနေကျွန်တော်တို့သတ်မှတ်ထားတယ်။အဲ့ဒီတိုင်းဝင်အောင်ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးမယ်။
တ တခုတည်းသောတက်မတော်ဖြစ်ရေးဆိုတာမှာအရင်ကမဆွေးနွေးနိုင်ပဲရှိနေရာကအခုအခါမှာတော့စတင်ဆွေးနွေးနိုင်မယ့်အချက်ကိုရရှိလာကြောင်းလည်းထည့်သွင်းပြောကြပါတယ်ဒီကနေ့ဆွေးနွေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တော့မတက်ရောက်ခဲ့ပါဘူးဒီကနေ့နောက်ဆုံးရက်အဖြစ်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်ပါဝင်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးနိုင်တာကြောင့်အရင်ကကိုယ်စလဲတွေနဲ့သာဆွေးနွေးခဲ့ကြတာမျိုးတဲ့ပုံပုံထီရောက်ကြောင်းလည်းသုံးသပ်ကြပါတယ်
ကိုမိုးစောတင်ပြတော်တာပါငိမ့်ချိုင်းဆိုင်ရာသတင်းတပုတ်ဆက်ပေါင်းမယ်ငိမ့်ချိုင်းရဲ့လုပ်ငန်းစဉ်တွေအတွက်အစိုးရနဲ့အဖြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်ထိပ်တန်းကောင်းဆောင်တွေအပါတက်ရောက်ပြီးနေပြည်တော်မှာဆွေးနွေးနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်အိန္ဒိယမြန်မာနယ်စပ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားစီရီတင်းမာနေတယ်လို့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလည်း KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတာပါအဖြစ်ဆိုကတော့ VOA မြန်မာပိုင်းတင်ထောက်နိုင်ကုန်းအိမ်ကတင်ပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာဆိုရနဲ့ NCA ပြည်ရတိုင်းရင်းသားလက်နက်ကန်ဖွဲ့ခေါင်းဆောင်တွေငင်းချမ်းကြီးကိစ္စဆွေးနွေးနေချိန်မြန်မာတပ်မတော်နဲ့အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA တို့ကြားအိန္ဒိယနယ်စပ်နာပလဝါမြို့နယ်မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။အိန္ဒိယနယ်စပ်ရှိပလဝါမြို့နယ်အုံဒီဝရွာမြောက်ဖက်ဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်။
တက်ကွေးဖြစ်တာတော့ဒီပလောမြုံနဲ့အထက်ပိုင်းပေါ့တလရမီရဲ့အပေါ်ပိုင်းမှာဖြစ်တယ်အော်တိုဘာ၁၄ရက်နေ့မှာလည်းဖြစ်တယ်၁၅ရက်နေ့မှာလည်းဖြစ်တယ်အော်တိုဘာ၁၄ရက်နေ့မှာတော့ဒီညနေ၄နာရီ၁၅ကနေ၆နာရီလောက်ဒီတက်ကွေးအင်းနှင်းဌာနဖြစ်တာပေါ့ကမတမ်တို့ခက်ကအကျဆုံးတော့ရှိတယ်ဗျဘလောက်ကြတယ်စတော့ကြတယ်ကျွန်တော်တို့လည်းမရှိနိုင်သေးဘူး၁၅ရက်နေ့မှာလည်းပဲသိနေရမှာပဲတက်ကွေးကဆက်ပြီးတော့ဖြစ်တယ်ခုလည်းပဲဒီဗမာတမ်တို့ခက်ကနေရှင်းရအားဖြင့်ဖတ်ကြည့်နေကြဗျအဲ့ဒီဖြစ်တဲ့နေရာပဲပေါ့တက်ကွေးကဆက်ပြီးတော့ဖြစ်နိုင်တဲ့အခြေအနေအများကြီးရှိတယ်
အော်ဒိုဘာလ၁၄ရက်နေ့နဲ့၁၅ရက်နေ့တို့မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတပ်မတော်ကလည်းအင်အားစုချက်နေမြေရှင်းလင်းရေးတွေလှုပ်ဆောင်လာနေလို့တိုက်ပွဲဆက်ဖြစ်ပွားမဲ့အခြေအနေရှိနေတယ်လို့လည်းသူကဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်အစိုးရနဲ့စစ်သားထိပ်တန်းခေါင်းဆောင်တွေနဲ့ NCA ပြည်ချက်ခေါင်းဆောင်တွေရဲ့နေပြည်တော်ကဆွေးနွေးပွဲမှာတော့ NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေအားလုံးပါဝင်လာအောင်ပူးပေါင်းဆောင်ရွက်ဖို့အပါဝင်သဘောတူညီချက်၅ချက်ရရှိထားပါတယ်။ဒါပေမဲ့ငင်းချမ်းရေးချင်နေတဲ့ဟာတကယ်မြေပြင်နေထားနဲ့ကွာခြားတယ်လို့ခိုင်တုခကခုလိုဆက်ပြောပါတယ
်လူတို့တစ်ဖက်မှာနေပြီးတော့ငင်းချမ်းရေးဆင်းနေနေပေမဲ့လည်းတစ်ဖက်မှာဒီတိုင်းရင်းသားတပ်ဖွဲ့တွေချီကျူရတဲ့ဒေသတွေကိုဒါထောက်ပံ့ဝင်ရောက်ပြီးတော့တို့ဟိုတိုက်ပွဲတွေလုပ်နေတဲ့ဥစ္စာကတော့ဟိုလောရောလုံးစင်တစ်ခုလိုဖြစ်နေ
ပြီးကြတဲ့စက်တင်ဘာလ23ရက်နေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ဒါအပြင် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်
။ကျွန်တော်တက်မာလေးဘက်မှာတော့သူကရှင်းလင်းရေးလုပ်တဲ့ပုံစံပေါ့နော်။ကျွန်တော်ကတက်ရင်းရှိဒီကမှာကုတ်ခိုင်ရဲ့အနောက်မြောက်ဘက်ပတ်ဝန်းကျင်မှာခီတိမောက၂ချိန်လောက်ပဲရှိတယ်။ဆယ်ရက်နေ့တပြည့်နေ့ဒီနေ့ရှင်းလင်းရေးလုပ်ရှားတဲ့ကြောင်းနဲ့ကျွန်တော်ရအဖွဲ့တွေနဲ့ထိတ်တိုက်တွေ့တာပေါ့ဗျ။ဒီခိုင်မောက်အခြေအနေကလည်းအတိအကျတော့မသိရဘူး။
ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလဲပုံမော်မြို့နယ်စင်ဘူမြို့နယ်ခွဲခေါမေရွာဘက်မှာ KIU စစ်မှားရှိတိုင်ရင်ကားနဲ့တပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေကြရပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တိုင်းဒါလက်နက်ကန်ဖွဲ့တွေဘက်ကထုတ်ပြန်နေပေမဲ့လည်းတပ်မတော်ဘက်ကတော့တရားဝင်ထုတ်ပြန်တာမျိုးမစိုးရသေးပါဘူး။မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပန်းနေတဲ့ကာလမှာတိုက်ပွဲတွေဖြစ်ပွားနေတာဟာငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကြံ့ကြံ့နေရတဲ့အကြောင်းရင်းတစ်ခုလို့လည်းကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်ငင်းချမ်းရေးအတွက်သုတ္တစ်စတာကတော့အထိတ်တောက်တော့ဖြစ်တာတော့ဒါယဉ်ကျေးမှုအများကြီးပြောတဲ့အခါကျတော့ဒါယဉ်ကျေးမှုနဲ့လုပ်လို့ရတဲ့အခါဖြစ်တဲ့အခါကျတော့တိုက်ပွဲကမရှိလေယဉ်ကျေးမှုကရှိလေအဲ့လိုအနေအထားမျိုးရှိတဲ့အတွက်ကြောင့်တိုက်ပွဲဆိုတာပြတ်ပွဲမှမကောင်းပါဘူးငင်းချမ်းရေးကျတော့သူ့အတိုင်းတာနဲ့သူအနောက်ဆက်ဖြစ်တာတော့အဲ့လိုပဲဖြစ်နေတာအဲ့ဒါကြောင့်ပဲငင်းချမ်းရေးဖြစ်စဉ်ကလည်းဒီလိုစံကြနေတဲ့အနေအထားမျိုးရှိပါတယ်
မြန်မာဆိုရအနေနဲ့တိုင်းဒါလက်နက်ကဖွဲ့ဆယ်ဖွဲ့နဲ့သာ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ပေမဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ UWSA ဝါသက်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့တွေနဲ့တော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းဒါလက်နက်ကဖွဲ့တွေအားလုံးပါဝင်နိုင်မဲ့အပြည့်ရစဲရေးနဲ့နိုင်ငံရေးသွေးဆောင်ဆွေးနွေးပွဲမလုပ်နိုင်သမျှတော့ ရင်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းမှုတွေဟာအောင်မြင်ဖို့ခဲယဉ်နေအောင်မယ်လို့လည်းတိုင်းသားလက်နက်ကန်ဖွဲ့ခေါင်းဆောင်တွေကလည်းသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။နိုင်ငံအိမ်မှာရှင်ခုတော့ဒုက္ခသည်အရင်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ပူးပေါင်းဆွေးမှုအကြောင်းတင်ပြချင်ပါတယ်။ဒုက္ခသည်ပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအတိအကျလူဦးရေစီးရင်အချက်အလက်နဲ့ပေးပို့တာမရှိသေးတဲ့အကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်။ဒုက္ခသည်8000ကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကအတည်ပြုထားပြီးဖြစ်တဲ့အကြောင်းသတင်းလာနေကဒါကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုတာကို PDNews24.com သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီလကုန်မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေကိုစီစီလက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့ဆိုပါတယ်။မမေခါကသတင်းပေးပို့ထားပါတယ်။
ဒုက္ခသည်8000ရဲ့အမည်စင်းကိုမြန်မာအစိုးရဘက်ကစီစစ်ပြီးဖြစ်တာကြောင့်မကြာခင်မှာမြန်မာဘက်ကိုပထမအတုပ်အဖြစ်နဲ့ပြန်ပို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောဆိုသွားတာပါ။ရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမယ်ပူရဲလုပ်ငန်းအဖွဲ့ JWG အစည်းအဝေးတက်ဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒါကာမြို့ကိုအခုလကုန်ပိုင်းမှာနှစ်ရက်ကြာတွားရောက်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီအချိန်ကြာမှစီစစ်လက်ခံရေးကိစ္စတွေကိုညှိနှိုင်းလှုပ်ဆောင်မဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပြပါတယ်
။အဲ့ဒီကကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးပြောတဲ့ဟာကိုသတင်းနဲ့မှတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။ကျွန်တော်တို့ဒီလကုန်မှာကျွန်တော်တို့ကအမြဲတမ်းတွန်းဝင်ဦးဆောင်တဲ့ကျွန်တော်တို့ဟို joint working group ဟို delegation မြန်မာဘက်ကသွားဖို့ရှိတယ်ကျွန်တော်တို့လေဆိုတော့အဲ तू ကအဲ့ဒီဆက်မှလဲ तू ပြောရတဲ့မှလဲအဲ့ဒီကိစ္စအမှဆွေးနွေးမှလို့ပါတယ် तू ကတကယ်တော့ तू ကဟိုဟိုသူတို့ပြန်ပို့ဖို့ရှိတယ်အဲ့ဒီအစည်းအဝေးမှာဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ပြောတာ तू ကလေအဲ့ဒီလကုန်ပေါ့ဒီလကုန်29 30လောက်ဖြစ်မှာတဲ့ဟိုဝင်ကြီးဝင်ကြီးဌာနပေါ်မှာပါတယ်ကျွန်တော်တို့ဘက်က
မြန်မာအစိုးရဘက်ကပူးရဲလုပ်ငန်းအဖွဲ့ဝင်တွေဟာကောပစားမှာရှိရဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့ရှိရလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာလို့တုံနှုံနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနှစ်နိုင်ငံအကြားနားလည်မှုစာကြွန်လွှာသဘောတူထားပေမဲ့နှောင့်နှေးနေတာတွေနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေကြပါတယ်မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုစီစစ်လက်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပါဘူးစီစစ်ပြီးလက်ခံနိုင်တဲ့အရေးအတွက်ပြန်ပြီးအကြောင်းပြန်ထားတဲ့စည်ရင်းနဲ့ပတ်သက်လို့လေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကအခုလိုပြောပြသွားတာပါ
2018 February လောက်မှာကျွန်တော်တို့စီကပြည်ထောင်ဝင်ကြီးဘင်္ဂလားဒေ့ရှ်သွားတော့သူတို့ကလူ8000ကျော်စည်ရင်းကျွန်တော်တို့ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီ8000ကျော်စည်ရင်းကိုကျွန်တော်တို့ကစီစစ်လိုက်တဲ့အခါမှာလောလောဆယ်စီစစ်ပြီးပဲရှိသေးတာပေါ့နော်ကျန်တဲ့ဟာတွေကတော့မတည်သေးဘူးစီစစ်ပြီးက4000ဒီတော့ကျွန်တော်တို့ဘက်မှာနေသွားမှုတဲ့မှတ်တမ်းတွေရှိတယ်ကျွန်တော်တို့ဘက်မှာလေအဲ့ဒါကြောင့်မို့အဲ့4000ကကျွန်တော်တို့ကဟိုစစ်စစ်ပြီးတော့သူတို့ကိုပြန်ပို့ထားတယ်သူတို့ပေါ့4000ကျွန်တော်တို့စစ်စစ်ပြီးသွားပြီးလက်ခံလို့လို့ရတယ်ဆိုတဲ့တည်းမှာအစောပိုင်းတော့ကျွန်တော်တို့သူတို့ကိုပို့ထားတာရှိတယ်ကျွန်တော်တို့ဘက်ကလက်ခံနိုင်တဲ့စစ်စစ်ပြီးလက်ခံနိုင်တဲ့အဲကျွန်တော်ဟိန်းသူ400ကျော်နဲ့မွတ်စလင်900ကျော်စုစုပေါင်း1200ကျော်ရှိတယ်အဲ့ဒါအစောပိုင်းတော့အဲ့အားလုံးပေါင်းလိုက်ရင်တော့9800 6000လောက်ရှိတယ်အဲ့ဒါလေအတိအကျဟိုကျွန်တော်တို့ဘာမှမပြောသေးဘူးဒါပေမဲ့ကျွန်တော်တို့နှစ်ဖက်သူတို့ကျွန်တော်တို့အကြောင်းကြားရတာရှိတယ်ဒီလူတွေကတော့ကျွန်တော်တို့ပြန်လက်ခံမှုကျွန်တော်တို့ကစစ်စစ်ပြီးွားပြီဆိုတာ
နှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လက်ခံရေးမှာဖြည့်ဆွတ်ရမယ့်အချက်အလက်တချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကဖြည့်ဆွတ်ပေးနိုင်ခဲ့ခြင်းမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးရတယ်ဆိုပြီးမြမအစိုးရဘက်ကပြောဆိုနေပါတယ်ဒုက္ခသည်နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြွန်လာချုပ်ဆိုခဲ့တာ6လကျော်ကြာတဲ့အထိဒုက္ခသည်တွေနေရပြန်နိုင်ရေးမဆနိုင်သေးပဲဖြစ်နေပါဗျ။မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လည်လက်ခံရေးမှာနှောင့်နှေးကြံ့ကြောင်စနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆွဆွဲထားပေမဲ့ဒီဆွဆွဲချက်တွေကိုမြန်မာအစိုးရဘက်ကပယ်ချထားပါတယ်ရှင်
။မမေခါပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကွေတိုင်းစစ်ဌာနချုပ်က F7 တိုက်လေယာဉ်နှစ်စီးအောက်တိုဘာလ16ရက်နေ့မနက်9နာရီကျော်မှာပြတ်ကျခဲ့ပြီးလေယာဉ်မောင်းသူ2ဦးစလုံးသေဆုံးခဲ့တယ်လို့လူနေအိမ်မော်ကိုလေယာဉ်အပိုင်းအစတချို့ကြားခဲ့တဲ့အတွက်9သန်းကျောင်းသူ2ဦးလည်းသေဆုံးခဲ့ရပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
။မကွေတိုင်းစစ်ဌာနချုပ်ကနေလေးချက်မောင်းနေခဲ့တဲ့မြန်မာတပ်မတော်ရဲ့ F7 တိုက်လေယာဉ်နှစ်စီးဟာလေကျင့်ကြံတမ်းမှုတွေလုပ်ခဲ့ပြီးမကွေးလေတပ်စခန်းကိုပြန်လာစေမှာပြတ်ကျခဲ့တာကြောင့်လေယာဉ်မှု2ဦးလုံးသေဆုံးသွားခဲ့တာပါလေယာဉ်မှု2ဦးလုံးဟာလေထီးတွေပွင့်ရက်နဲ့ပဲသေဆုံးသွားခဲ့ပါတယ်မကွေးတိုင်းမင်းဘူးမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့လေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါတယ
်ဒီနေ့မနေ့ဟောပေါ့9နာရီ25လောက်ကပေါ့မင်းဘူးမြို့စပွက်ချောင်းထဲကိုတတိပြတ်ကျတယ်အနောက်မင်းဘူးသကူးမျိုးနယ်တနတ်မင်းဘူးကြီးရွာရဲ့အနောက်ဘက်ပေါ့အဲတွင်မှ1220တွင်နဲ့မှာတစည်းပြကြတယ်ပေါ့အဲငါကတော့ကျွန်တော်တို့တစည်းလေးပြကြတယ်မှန်တယ်ဒါပေမဲ့ဟိုနားမှာတစည်းဒီနားမှာတစည်းမရှိပြကြတာပေါ့နော်ဟိုဂျန်ဒီလောက်တည်းရှိပြတာပေါ့အဲကြတော့ကျွန်တော်တနတ်မင်းဘူးတွင်နဲ့မှာကြတယ်လေရင်ကတော့လေရင်အပိုင်းစားတွေအားလုံးကတော့ပြန်တွေ့တယ်ဆိုတော့လည်းပဲအဲမှာတော့ဟိုတခြားဒေသခံပြည်သူတွေရှိခိုက်တာမရှိဘူးပေါ့ကိုင်းချင်းမြင်နဲ့မှာကြတာဆိုတော့ဒီကတော့ပွင့်နေပြောတယ်လေဒီကတော့နှစ်ခုလုံးပွင့်နေလို့ပြောတယ်အဲဒါပေမဲ့နှစ်ခုလုံးနေတာပါပဲ
စပုတ်ချောင်းအနီးမှာကြက်ကြခဲ့တဲ့နေရင်အစိတ်ပိုင်းတွေဟာအနီးနားကလူနေအိမ်တွေပေါ်ကိုကြက်ခဲ့တဲ့အတွက်စာစုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကြက်ခဲ့ပြီးနေရင်အပိုင်းစားတွေထိမှန်တာကြောင့်ငါးတန်းတောင်းသူတို့အူလဲတေဆုံးသွားခဲ့တဲ့အကြောင်းနေရင်ကြက်ကြတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတို့ဖြစ်တဲ့ဦးဝင်းချိုကလည်းပြောပြပါဗျာ
အဲကြပါလဲဖြည့်ပြီးတော့ကြတော့စပေါ်ချောင်းတွေမင်းတွေတောင်မလာစပေါ်ချောင်းတောင်းနေတော့မကြောက်အဲအဲ့မှာနေဦးကတော့ဝန်ကြီးကြီးတွေအိုက်ချာဝါတိုင်းကိုတိုက်ပြီးတော့အောက်ကျတယ်ပေါ့ဗောအဖအလားတွေလာပြီးပြည်ရှင်နေနေတယ်ကလေးလေးကပုံမှာအကျတယ်အဲကလေးလေးကဆေးဥတွေဟာကလေးကတော့အောက်တယ်ကလေးလေးကဆေးဥတွေလာတယ်တရားကတော့ဆုံးသွားတယ်
တမရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအော်တိုဘာလ16ရက်နေ့မနေ့6:20အချိန်ခန့်မှာမကွေးလေတပ်က F7 တိုက်လေယာဉ်အမျိုးအစား၄စီးလေ့ကျင့်ပြန်တမ်းမှုတွေလုပ်ခဲ့ကြောင်းအဲ့ဒီထဲက၂စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြက်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်စစ်လေယာဉ်ပြက်ကျတာကြောင့်လေယာဉ်မှုတွေဖြစ်တဲ့ဗိုလ်ကြီးဟိန်းသူအောင်နဲ့ဗိုလ်ကြီးဖြိုးမောင်မောင်တို့တေဆုံးသွားခဲ့တယ်လို့ဆိုပါတယ်မင်းဘူးမျိုးစပော့ချောင်းအနီးမှာပြက်ကျခဲ့တဲ့လေယာဉ်ကြောင့်မင်းဘူးမျိုးအမှတ်၄ရပ်ကွက်အေးတာယာလန်းနေအဘဥဖိုးဖြူရဲ့သမီးငါးတန်းကျောင်းသူမတ်သွေစင်ငိမ့်ဟာလေရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ AB လတုန်းကလည်းတောင်ကူလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့ F7 လေရင်ဟာဆက်ချုပ်ရင်းပြီးပြတ်ကျခဲ့ပါတယ်လေရင်ပေါ်မှာပါသွားခဲ့တဲ့လေရင်မှုဘုံမှုအာကာဝင်းဟာတက်မတော်ဆေးရုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဒီအခေတ်မှာဆိုဗီယက်ပြည်တော်စုကထုတ်ခဲ့တဲ့ MiG-21 အမျိုးအစားနဲ့တူတဲ့မောင်းသူတယောက်တည်းသာစီးလို့ရတဲ့7လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေ့ကျင့်ရေးလေယာဉ် G4 တစ်စင်းဟာ ARD တိုင်းရခိုင်ပြည်နယ်နယ်စပ်နားမှာပြတ်ကျသွားခဲ့ပါတယ်ဒါအပြင်2018ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်မြို့ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းမှာပြတ်ကျခဲ့ပြီးအဲ့ဒီပြတ်ကျမှုကြောင့်လူ122ဦးသေဆုံးခဲ့ရပါတယ်။2016ခုနှစ်အတွင်းကလည်းတက်မတော်လေရဲ့အလက်စားသဲယူပို့ဆောင်ရေးလေယာဉ်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချုပ်ရင်းပြီးပြတ်ကျမိလောင်သွားခဲ့တာကြောင့်လေယာဉ်ပေါ်မှာပါလာတဲ့သူ75ဦးသေဆုံးခဲ့ပါတယ်။တက်မတော်စစ်လေယာဉ်နှစ်စီးပြတ်ကျမှုနဲ့ပတ်သက်လို့တော့တက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
မအေးအမသတင်းပေးဖို့သွားတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ25 32 51အပြင်လိုင်းလံမီတာ190ရုကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်ကြာအပြင် VOA ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလဲညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရုကနေတည်းရဲ့ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကကျမတို့ထုတ်လင်းချိန်နဲ့တပြေးညီ VOA ရဲ့ internet ဆမနာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ25 32 51အပြင်လိုင်းလက်မီတာ190ရုပ်ကနေပြီးတော့လည်းည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။လွန်ခဲ့တဲ့နှစ်ပတ်ကတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီအာရေဗျကောင်စီဝယုံတဲ့ဝင်ရောက်ခဲ့ပြီးပျောက်ဆုံးသွားတဲ့ဆော်ဒီသတင်းစာဆရာဂျမဲလ်ကာရှူဂီနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့လောကမှာဘဝင်မကျစရာတွေတိုးလာတာတွေ့ရပါတယ်။တကယ်လို့များမစ္စတာကာရှူဂီဟာဆော်ဒီထောက်လှမ်းရေးတွေလက်ချက်နဲ့တည်ဆုံခဲ့တာဆိုရင်ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဆိုးကြိုးတွေနဲ့ရင်ဆိုင်ရမယ်လို့သမ္မတထရမ့်နဲ့လွတ်တော်အမတ်တွေကသတိပေးနေပေမဲ့တင်းကျပ်တဲ့အရေးယူမှုတွေလှုပ်ဖို့စဉ်းစားတဲ့အပေါ်မှာတော့သဘောမတူကြပါဘူး။ VOA သတင်းထောက်မိုက်ကယ်ဘိုးမင်းရဲ့သတင်းစာမကိုဒေါခင်ဆိုရင်းကပြောပြထားပါတယ်။
လွန်ခဲ့တဲ့နှစ်ပတ်တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျကောင်စစ်ဝင်ရုံးထဲကိုဝင်ရောက်ခဲ့ပြီးနောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းစာဆရာဂျမာကာရှိုဂီနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးတောကမှာဘဝင်မကျစရာတွေတိုးလာတာတွေ့ရပါတယ်တကယ်လို့များမစ္စတာကာရှိုဂီဟာဆော်ဒီထောက်လှမ်းရေးတွေရဲ့လက်ချက်နဲ့တည်ဆုံခဲ့ရတာဆိုရင်ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့သမ္မတထရမ့်နဲ့လွှတ်တော်အမတ်တွေကသတိပေးနေပါတယ်။ဒါပေမဲ့ဘလို့တင်းကျပ်တဲ့အရေးယူမှုတွေလုပ်မလဲလို့စဉ်းစားတဲ့အပေါ်မှာတော့သဘောမတူကြဘူးလို့ VOA သတင်းတောင် Michael Bowman ကသတင်းပေးပို့ထားပါတယ်ရှင်။သမ္မတထရမ့်က CBS ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာဆော်ဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့ခက်မာမာပြောဆိုလိုက်ပါတယ
် We're going to get to the bottom of it and there will be severe punishment
ကျွန်တော်တို့ဒါကိုအဖြေရတဲ့အထိစုံစမ်းပါပါသူတို့မတရားလုပ်ခဲ့တာဆိုရင်ပြင်းပြင်းထန်ထန်ဒဏ်ခတ်ခံရမှာပါ
သမ္မတလိုပါပဲ Republican ထက်လွတ်တော်အမတ် Jeff Flakes ကလည်းဂျမာကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ဆော်ဒီအာရေဗျနိုင်ငံကတာဝန်ယူဖို့ညှင်းဆုံနေတယ်လို့အခုလိုပြောလိုက်ပါတယ်
Severe action needs to be taken and I think the Congress
ဒီမြင့်တန်အရေးယူဖို့လိုနေပါပြီတဲ့လွှတ်တော်အနေနဲ့ကိုရိုင်းတီးကြအရေးယူဖို့လိုအပ်တယ်လို့သူယူဆတဲ့အကြောင်းပြောဆိုသွားတာပါရီမေနိုင်ငံမှာဆော်ဒီဥဆောင်တဲ့လေချောင်းကတိုက်ခိုက်တဲ့စစ်စင်ရေးကိုအမေရိကန်ကကြောတော့နောက်ခံပြူရေးလွှတ်တော်ကထောက်ခံနိုင်ဖို့ကတော့အခုလက်တလောပြဿနာကြောင့်မရေရတော့ဘူးလို့အထက်လွှတ်တော်တတိပုဂ္ဂလအမတ် Bernie Sanders ကပြောပါတယ
် It is a humanitarian disaster so probablyThe most significant thing
ဒါဟာလူမှုဘေးဒုက္ခကြီးတရဖြစ်ပါတယ်ကျွန်တော်တို့အနေနဲ့အထူးအားဆုံးလှုပ်တင်တာကတော့ယင်မင်နိုင်ငံမှာဆော်ဒီဥဆောင်တဲ့စစ်ပွဲမှာအမေရိကန်ပါဝင်ပတ်သက်မှုကိုအဆုံးသတ်ဖို့ပါပဲ
အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်ခရစ်မာဖီကတော့အမေရိကန်ကဆော်ဒီကိုလက်နဲ့အကြီးအကျယ်ရောက်နေတဲ့ကိစ္စကတော့မရေရာတော့ဘူးလို့အခုလိုပြောပါတယ်
Right now I cannot see that there are the votes to support that arms sale in Congress.
လက်နက်ရောင်းတဲ့ကိစ္စထောက်ခံရေးအတွက်အခုအချိန်မှာလွတ်တော်မှာမဲခွဲဖို့မဖြစ်နိုင်တော့ပါဘူး။လက်နက်ရောင်းချရေးသဘောမတူဘူးဆိုတော့ဆိုတင်သွင်းမှသာလက်နက်ရောင်းချရေးရပ်ဆိုင်းရမယ်ဆိုတာကိုသတိရကြပါ။ Congress လွတ်တော်သမိုင်းမှာလက်နက်ရောင်းဝယ်ရေးဥပဒေအရလက်နက်ရောင်းတဲ့ကိစ္စကိုသဘောမတူခဲ့တာမရှိပါဘူး။ဒီကိစ္စကပထမဆုံးကန့်ကွက်တာလည်းဖြစ်နိုင်ပါတယ်။
ဒါပေမဲ့သမ္မတထရမ့်ကတော့အမေရိကန်ကနေလက်နက်အများဆုံးဝယ်နေတဲ့ဖောက်တွေကမဝယ်ဖြစ်တော့ဘူးဆိုရင်အမေရိကန်အနေနဲ့စီးပွားရေးအရနစ်နာလိမ့်မယ်လို့သတိပေးလိုက်ပါတယ်
။ Stake of that $110 billion all they're going to do is give it to other countries and
သူတို့ကဒေါ်လာတန်းထောင်ပေါင်း110ကိုတခြားနိုင်ငံတွေကိုပေးပစ်လိုက်မှာပေါ့ဗျာ။ဒါဆိုကျွန်တော်တို့တိုင်းပြည်သိမ့်နစ်နာသွားမယ်လို့ထင်ပါတယ်။
ဒါဆိုရင်သမ္မတထရမ့်အနေနဲ့တခြားဘလို့များလှုပ်ဖို့စဉ်းစားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအင်ဂျူရာမျိုးသားစီးပွားရေးအတိုင်ပင်ခံပုဂ္ဂိုလ်လယ်ရီကူဒလိုကအခုလိုသုံးသပ်ပါတယ
် I don't want to get ahead of the president on this. Believe what the president says.
when he says we
ဒီကိစ္စနဲ့ပတ်သက်ပြီးတော့တမရကိုကြော်ပြီးတော့ကျွန်တော်မပြောချင်ပါဘူး sorry ကမတရားလုပ်တယ်ဆိုရဲဆွဆွဲချက်မှန်ကန်ခဲ့မယ်ဆိုရင်တမရက तू ပြင်းပြင်းထန်ထန်အေးယူမယ်လို့ပြောထားပြီးသားပါ तू ပြောတဲ့အတိုင်းလုပ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဩစာကြီးမားလာတဲ့ sorry အင်းရှိမင်းသားကိုမကြာခဏဆိုသလိုဝေဖန်လေးရှိတဲ့သတင်းစာစရာကာရှိုဂီပျောက်ဆုံးပြီးတည်ဆုံးသွားပြီလို့ယူဆရတဲ့အမှုနဲ့ပတ်သက်လို့ sorry အရေးပြနိုင်ငံကတာဝန်ခံဖို့ညှင်းဆန်နေတာကို sorry ရုပ်သံဌာနကနေအခုလိုကြေညာခဲ့ပါတယ်
تؤكد المملكه رفضها التام
the kingdom affirms its total rejection
ဒီမောင်ရေးပိတ်ဆို့မှုတွေကတဆင့်နိုင်ငံရေးဖိအားတွေဒါမှမဟုတ်မှားယွင်းတဲ့ဆွဆွဲချက်တွေကိုထပ်ခါတလဲလဲလုပ်နေတဲ့ချင်းချောက်မှုမျိုးတွေနဲ့ Saudi Arabia ကိုအရေးယူဖို့ဘလို့ကြိုးပမ်းမှုမျိုးကိုမဆို Saudi Arabia ဘရင်နိုင်ငံတော်ကလုံးဝလက်ခံမှာမဟုတ်ဘူးလို့အခိုင်အမာညှင်းဆိုတဲ့အကြောင်းပြောဆိုသွားတာပါAmerican Party Genius လုံးရဲ့အထက်လွှတ်တော်အမတ်တွေက American လူခွင့်ရေးဥပဒေအရ Mr. Khashoggi ပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့သတင်းပတ်ကတောင်းဆိုခဲ့ပြီးတော့ Saudi Arabia နိုင်ငံကအပြစ်ရှိကြောင်းထင်ရှားရင် American ကပိတ်ဆို့မှုနဲ့အရေးယူရမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုဒေါခင်ဆိုဝင်းကတင်ပြသွားတော့ပါခုတစ်ခါတော့ထုတ်လုပ်သူကွန်အောင်နဲ့အတူကိုသားညုံအစည်းအဝေးတင်ဆက်တဲ့ဒိုင်းလေးလိုင်းကိုနားဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းအစည်းအဝေးကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာသတင်းမီဒီယာဟာဆူရဲရဲ့ရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်တွေကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့လို့ရောင်းတဲ့ဆွေရကိုဝေဖန်ကြီးတာတဲ့သတင်းသမား၃ဦးကိုအဲ့ဒီပြဋ္ဌာန်းချက်ကိုအသုံးမပြုဘဲနဲ့ယာစွန့်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးအရေးယူခဲ့ပါတယ်။ဒီမတိုင်ခင်မှာဆိုရင်လည်းသတင်းသမားတွေဖမ်းဆီးခံရတာတရားဆွဲဆုခံရတာကန့်သက်ခံရတာချင်းချောက်ခံရတာမျိုးမျိုးရှိခဲ့ပါတယ်။ RSF နေကြမဲ့သတင်းတောင်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်တော့မြမသတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ကိုအခုနှစ်မှာ6ဆင့်လျော့ပြီးတော့ပိုပြီးတော့စိုးရိမ်စရာဖြစ်လာပါတယ်။တချင်တုန်းကအတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ energy အစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား energy အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာသုံးသပ်မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်လူကတော့ပုဂ္ဂိုလ်2ဦးရှိပါတယ်ပထမတူကတော့ကိုတာလွန်ဇောင်းထက်ပါကိုတာလွန်ဇောင်းထက်ကတော့ခစ်တစ်မီဒီယာရဲ့အီဒါချုပ်ဖြစ်ပါတယ်ဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့ဒီမကြခင်ကနေပြီးတော့ဒီအဖွဲ့ဝင်ဖြစ်တဲ့ရွေးချယ်ခံထားသူတူဖြစ်ပါတယ်နောက်တူကတော့ဥအောင်မျိုးမင်းပါ။ကောင်မျိုးမင်းကတော့ Equality မြန်မာဒီလူခွင့်ရေးပညာပိလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးကုတာလွန်ဇောင်းထက်ကိုဖိတ်ခေါ်ချင်ပါတယ်။ကုတာလွန်ကြားပါလားခင်ဗျာ။ကုတာလွန်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါပါခင်ဗျာ
။ကုတာလွန်ရေခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်အဖွဲ့ကထုတ်ပြန်တဲ့စင်းအရဆိုရင် NLD အစိုးရလက်ထက်မှာသတင်းသမားတွေကိုတရားဆွဲဆိုထားတဲ့အမှုပေါင်း28မှုရှိပြီးတော့သတင်းသမား44ဦးတရားရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျအဲ့တော့ကျွန်တော်မေးချင်တာကလက်ရှိအာဏာရ NLD ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ရည်တည်ချက်ကပြောင်းသွားတဲ့သဘောလားဒါမှမဟုတ်သတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆိုတော့အဓိကတော့လေကျွန်တော်တို့မြင်တာကတော့အစိုးရကသူကအာဏာရလာတယ်ပေါ့နော်အာဏာရလာပြီးရဲ့နောက်ပိုင်းမှာဟိုဒီသတင်းသမားတွေလည်းကဟိုနည်းနည်းဆပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆတွေ့ရတယ်တခုကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုကပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်သတင်းစာတွေရှိလာတယ်သူ့ရဲ့ဟိုတော့ TV channel ရှိလာတယ် radio ရှိလာတယ်ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတော့ကဘယ်လိုပဲရင်းနှီးခဲ့ရင်းနှီးခဲ့ဒီ public သတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူဆပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ energy ဆိုတာအာဏာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပွဲတွေမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်သတင်းဌာနအစိုးရပိုင်သတင်းဌာနတွေပို့ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာပြီးတယ်အဲ့ဒီလေအစတဲ့အချိန်တွေကမကောင်းတဲ့ဟို delay ကဟိုတဖြည်းဖြည်းနဲ့ပေါ့နော်နောက်ပိုင်းကျတော့ဟို public media ရဲ့သဘောကတော့ဒါဝေဖန်မှာပဲလူတောင်းလျှောက်ဝေဖန်မှာပဲအဲ့တော့ဟိုတနှစ်ကြာလာရင်6လကြာလာရင် honeymoon ခီးဟိုရက်တရာခီးရဆလို့ပေါ့နော်ညီမရတွေ public media ကြီးဝေဖန်တဲ့အခါ တို့ရမကြိုက်တဲ့သဘောကြီးတွေ့တွေ့လာတွေ့တွေ့လာတဲ့ခါကျတော့တတိတိတိနဲ့ဒီသတင်းမီဒီယာနဲ့အစိုးရနဲ့ကပို့ပြီးတော့ဝေးဝေးလာတာပေါ့နော်အဲ့တော့ခုနောက်ဆုံးကတော့ဒီလိုဖမ်းတဲ့အစီအစဉ်အဖြစ်ကြီးကြီးကိုဖြစ်လာတဲ့အခြေအနေပါပဲဆက
်ဟုတ်ကဲ့ခင်ဗျခုနကကိုတာလွန်ပြောသွားတဲ့အချိန်မှာတစ်ချက်ကျွန်တော်မေးချင်တာကအစိုးရကသူ့ရဲ့အစိုးရပိုင်းမီဒီယာတွေကိုအားကိုးတယ်လို့ပြောအောင်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်ဒီများသောအဖြစ်လူထုကနားထောင်တာသတင်းနားထောင်တာနည်းပါတယ်သတင်းကိုမှီပြီးတော့အားကိုးတာနည်းပါတယ်အဲ့တော့ဆိုရသတင်းမီဒီယာတွေရဲ့အနေအထားကိုလွတ်လပ်ခွင့်ရှိလားလို့လားပို့ပြီးတော့သတင်းမီဒီယာတွေကပို့ပြီးတော့ professional ဖြစ်လာလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါရချက်လို့ကောင်းတာဟိုဝါရချက်လို့ကောင်းနေဆိုတာသူကကောင်းတဲ့ဟာကြီးကြီးလေးရေးလို့ရတယ်အဲ့ဒါဒေါအောင်ဆန်းစုကြီးဒဲသွားတယ်ဒေါအောင်ဆန်းစုကြီးအိမ်ဘဟိုအစိုးရတက်တယ်ဒီအစိုးရတက်တယ်အာဓာတ်ပုံလေးနဲ့ဝူဝူဆာဆာဟောလေဆိုတော့သူကဝေဖန်တာမရှိဘူးဒီအစိုးရသတင်းစာတွေမှာအစိုးရကိုဝေဖန်တဲ့ကိစ္စမရှိဘူးအစိုးရအလိုကျအစိုးရဖြစ်ချင်တဲ့ဟာကိုပဲအဓိကတည်ပြီးရသွားတဲ့သတင်းစာတွေဖြစ်တယ်နောက်ပြီးတော့ဒီသတင်းမီဒီယာတွေကအစိုးရသတင်းစာဆောင်ယူဆိုလို့ရှိရင်သိမ့်နေချင်ရှိတယ်နောက်ပြီးတော့အစိုးရရဲ့ရုပ်မြင်သံကြားဆိုလို့ရှိရင်ပြည်သူလူထုတန်းပေါင်းများစွာကိုရောက်နိုင်တဲ့အနေအထားမျိုးပေါ့နော
်
နှစ်ပေါင်း20ကျော်30လောက်သူကဒါထူထောင်ထားတာကတော်တော်လေးကြာပြီလူတိုင်းနဲ့လည်းရင်းနှီးမိတာဖြစ်တဲ့ခါကျတော့ဒီ channel တွေကဟိုတုံးလိုက်ပြီဆိုတာနဲ့အင်တာနက်မှာဟိုထိရောက်တယ်ပေါ့နော
်ဟုတ်ကဲ့
ပြောလို့ရတဲ့အနေအထားမျိုးဖြစ်တဲ့ခါ
ကျွန်တော်မိချင်တာသတင်းတင်ပြပုံကသတင်းတင်ပြမှုကအရင်ဆက်ဆိုးရလက်ထက်ကတည်းကပုံပြီးတိုးတက်လာလို့လား
အမတို့တက်လာဦးနဲ့ဒီတိုင်းနဲ့ဝါရဖြန့်ကြည့်တဲ့သဘောတရားဝါရဖြန့်ကြည့်တဲ့အရင်တော့ဆက်ဥတန်းရှင်နေရာမှာဒေါအောင်ဆက်စုကြီးဝင်လာတယ်အခြားလားဟိုဒီစစ်ဘုတ်ချုပ်တဲ့နေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲက
ဟုတ်ကဲ့နောက်တစ်ဖက်မှာ NTD ဆိုတာလက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးတော့ပြင်ဆင်တာတွေရှိတယ်နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကသမရနေပြီးတော့ဒဲခန့်အားမှာပါအဲ့တော့ဒါတွေလည်းရှိနေတော့ဒီပေါ်မှာကောအစိုးရရဲ့သဘောထား NTD အစိုးရရဲ့ရည်တည်ချက်ဘလို့ရှိပါလဲခင်ဗျာအရင်ဆုံးဥပဒေနဲ့ပတ်သက်လို့ပေါ့သတင်းမီဒီယာဥပဒေပေါ်မှာသူတို့အလေးနဲ့ထားရလား
ဆိုတော့သတင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လေသတင်းမီဒီယာဥပဒေကိုလိုက်ကသတင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးသတင်းလွတ်လပ်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်သတင်းမီဒီယာဥပဒေမှာပြဋ္ဌာန်းချက်တစ်ခုရှိရဲဟဟလာပြဿနာတစ်ခုခုတက်လာလို့ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်တယ်လို့ပဲပါတယ်တိုင်ကြားနိုင်ရင်ဆိုတဲ့ဘောကတိုင်ကြားတယ်မတိုင်ကြားမနိုင်ဘူးသူကသူစခန်းမှာသွားပြီးအမှုပြုရင်လည်းရတယ်ပေါ့နော်ဒါပေမဲ့တကယ်လို့သာကျွန်တော်တို့သတင်းသမားတွေကိုစေတနာရှိလို့ရှိရင်သတင်းမီဒီယာကောင်စီကိုအလေးထားလို့ရှိရင်အရင်းမီဒီယာကောင်စီကိုတိုင်ကြားရမယ်ဟလားမဖြစ်မနေတိုင်ကြားရမယ်တရားရုံးတွေကိုယဉ်သွားစရာမလိုဘူးဆိုတော့အရင်ဆုံးရှေ့ရနေပြီးတော့ကြိုပြီးတော့ကာထားတဲ့အဆင့်လေးတစ်ဆင့်ထိဟိုလုတ်ပေးနိုင်ဟိုဒါအင်တာမစီနာရှိတယ်လို့ပြောတယ်အခုကတော့အဖြစ်ပေါ့နော်တရင်းမီဒီယာကောင်စီအဖြစ်ဖွဲ့ပြီးသေးတာလေတရင်းမီဒီယာဥပဒေအဖြစ်ဖွဲ့ပြီးတာဖွဲ့ပြီးရှိနေတယ်ပေါ့ဒါတော့မှအရှိကဒါဥသိမ်းစေရဆိုရကလုတ်သွားလို့ရှိနေတာပေါ့နော်ဒီအစိုးရလက်တမှာဆိုလို့ရှိရင်တော့ဟိုဒီလိုမျိုးသတင်းမီဒီယာကောင်စီတို့ဥပဒေတို့ဆိုတာသူတို့လက်ထက်မှာသာလုပ်မယ်ဆိုလို့ရှိရင်တော့ပေါ်ဖို့အင်တာနက်ခက်ခဲမဲ့နေသားမျိုးပါပဲ
ကိုတလုံးဆောင်ထက်ကိုတိုင်ကဒီသတင်းမီဒီယာကောင်စီမှာမှုဆောင်ဖြစ်တဲ့ရွေးချယ်ခံထားသူဖြစ်ပါတယ်မကြခင်မှာကျွန်တော်တို့တမရရဲ့ကြမ်းကြိမ်ကလုပ်မယ်လို့လည်းသိရပါတယ်အဲ့တော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေနဲ့ဘလောက်ထိမိကိုယုံကြည်လို့ရမလဲဟိုအားကိုးလို့ရမလဲဆိုတာကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပါ
ဆိုတော့ဒရင်းမီဒီယာကောင်စီကိုနိုင်ကူကသူ့မှာဟိုကသူနှုတ်ပိုင်ခွင့်ကတိတ်ရှိဆိုတော့အဲ့တော့ကျွန်တော်တို့ကဘာကြောင့်လို့ဒီကောင်စီဝင်လာလဲနှုတ်ပိုင်ခွင့်လည်းမရှိဘူးဥပဒေကလည်းအများကြီးနှုတ်ပိုင်ခွင့်မရှိဘာကြောင့်ဝင်လာလဲဆိုတော့ကျွန်တော်ပြည်ပြောင်းလဲဖို့စ조사ကြည့်နေပါတော့ဒါပေမဲ့ဒီဒရင်းမီဒီယာကောင်စီကနိုင်ငံတော်အဆင့်ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့အစိုးရနဲ့တော့၎င်းဟာလားဖြစ်တဲ့နဲ့တော့၎င်းတခြားသောနိုင်ငံနိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေတော့တကောင်သူ့ရဲ့ channel ပေါ့နော် channel အားဖြင့်တော့ရှိတယ်လုတ်ပိုင်ခွင့်အားဖြင့်တော့အင်တာနက်မှာနေတယ်ဒါပေမဲ့ဒီလုတ်ပိုင်ခွင့်တွေကိုချဲ့ယူမယ်ဥပဒေကိုပြင်နာအောင်စ조사ကြည့်မယ်ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတည်းထိရောက်နိုင်မလားဆိုရဲညှိနှိုင်းချက်နဲ့ပေါ့နော်ညှိနှိုင်းချက်နဲ့ပေါ့ကျွန်တော်လည်း조사ပြီးတော့စပြီးတော့ဝင်လာကြည့်တာပေါ့နော်အဲ့တော့လက်ရှိအနေအထားမှာတော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေယုံကြည်မှုကတော့ကြည့်လို့ပြောရမှာပေါ့နော်ဒါပေမဲ့လည်းမကြခင်ကအလဲပဲကိစ္စနဲ့ပတ်သက်လေဗန်ဒရီမှာသုံးကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာကောင်ကြီးကလည်းပြင်းပြင်းထန်ထန်ကန့်ကွက်ရှုံ့ချတယ်ဆိုတော့သူ့ရဲ့လုတ်ပိုင်ခွင့်ပေါ့နော်ဥပဒေရဲ့လုတ်ပိုင်ခွင့်ကိုကျော်ပြီးတော့သူစပြီးတော့တိုးလာတဲ့ဟာမျိုးတွေ့ရတယ်ဒါမျိုး နောက်ပိုင်းမှာများများလှုပ်လာနိုင်လို့ရှိရင်တော့သတင်းမီဒီယာသမားတွေရဲ့ယုံကြည်မှုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကုသလုံးရဲ့လီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျ။ကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် Equality မြန်မာဒီလူခွင့်နဲ့ပတ်သက်လှူရှားနေတဲ့ဖွဲ့စည်းပါကိုအောင်မျိုးမင်းကျွန်တော်မေးချင်တာကတော့ခုနကကုသလုံးပြောသွားတဲ့ထက်မှာတော့ NLD အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်သူတို့ပြောင်းလဲလာတဲ့သူတို့အရင်ကတည်းကစိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်။အဲ့တော့ကျွန်တော်မေးချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NLD အစိုးရလက်ထက်မှာယင်းအခြေအနေထက်ဘယ်လောက်ထိကွာဟာလားကွာခြားလာလဲကိုအောင်မျိုးမင်းအမြင်သိချင်ပါတယ
်အရင်အစိုးရလက်ထက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ဒါကကျွန်တော်တို့ဒီထောက်လိုင်းကြီးခေါ်ပြီးတော့ဒီစစ်ကြောရေးစခန်းမှာစုံစမ်းစစ်ဆေးမိမြန်ပြီးမတရားမှုဆင်ပြီးတော့ပုံမှန်နဲ့ခြားတဲ့သဘောမျိုးပေါ့နော်ဒါတွေကရှိခဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေနောက်တော့ကရေးသားထုတ်ဝေခွင့်နဲ့ပတ်သက်လို့တော်တော်ကြီးကိုဆိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညချိန်လာဖမ်းတာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့ဒါမျိုးတွေတော့မရှိဘူးဒါပေမဲ့ကျွန်တော်တို့အခုချိန်ထိလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေကိုလိုလိုဆွဲပြီးတော့အသုံးချနေတဲ့ကိစ္စတွေဒါတွေကပိုပြီးတော့များလာတယ်ဗျအရင်တော့ကကျွန်တော်တို့ဒီ online တွေပါတွေကလည်းလောက်ကြီးမကောင်းနေဘူးအရင်တော့ကတော့ကျွန်တော်တို့စာအုပ်ထုတ်တယ်စာဖြတ်နေဆိုတဲ့လောက်ပဲရှိတယ်အရင်တော့ကတော့ကျွန်တော် electronic ဥပဒေနဲ့အရေးယူပေမဲ့အခုဆိုလို့ရှိရင်ဒီ letter မှာကျွန်တော်ပါတယ်ရှိလာတယ်ဆိုတော့ဒီ secretary ဥပဒေပေါ့နော်အဲ့ဒီအများပြည်ပြည်ကြတဲ့ဒီ66နောက်ခါ66ပုံမှာပေါ့နော်အဲ့ဒါကကျွန်တော်တော်တော်များများကိုအသုံးပြုပြီးဖြစ်လာတယ်အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားနည်းချက်တွေဖြစ်လာတဲ့ချိန်မှာလူရင်းလူတို့မလို့ရင်မလို့တို့စိတ်တဲ့လူကိုဆွဲနိုင်တဲ့အနေအထားမျိုးရှိလာတယ်။ဒါကိုအသုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေကပုံများလာတယ်။အထူးဖြင့်အဲ့လိုလှုပ်ဆောင်တဲ့နေရာမျိုးမှာအချင်းကြီးတွေမကဘူးနဲ့ဒီပါတီဝင်တွေနောက်ကအစိုးရရဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကတစအစပြီးလို့ရှိရင်အစိုးရရဲ့အုပ်ချုပ်ရေးတာဝန်ယူထားတဲ့လူတွေကဒါကိုကောင်းကောင်းမွန်မွန်အသုံးချတဲ့လှုပ်ဆောင်တဲ့အရာမျိုးတွေ့လာတယ်။အဲ့တော့ကျွန်တော်တို့ကခုနပြောပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအရင်တော့လိုမတရားဖမ်းဆီးတာမျိုးမဟုတ်ပေမဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တောက်လန့်နေတဲ့အရာတွေကရှိနေတော့မှာပဲပုံစံတစ်တမျိုးနဲ့ဖိနှိပ်မှုတွေကဆက်ရှိနေတော့မှာပဲခင်ဗျာဒါတွေကိုကြည့်မယ်ဆိုရင်ဒါကတော့ဒီမီဒီယာဘက်မဟုတ်ဘူးပေါ့ဒါပေမဲ့ဒီလူလက်စားထပ်ဖို့ပြောဆိုဖို့ကျင့်သုံးတော့သူတွေပေါ်မှာတည်ရောက်တာရှိတယ်မီဒီယာကတော့ခုနကကိုသားလုံးပြောသွားတယ်ကိုသားညင်ပြောသွားတယ်လို့ပဲကျွန်တော်တို့တရားဆက်ခံတည်တဲ့သူတွေကကျင်းဆိုင်နေရနေတော့ဒီ journalist တွေရှိနေချင်းခိုတယ်ငါတည်မီဒီယာပေါ်မှာလည်းတရားမှုတွေအားနည်းမှုတွေပြည်နေမှုတွေရှိလို့ရဆိုတာကိုတွေ့နေရတော့ပါပဲဗျာ
ကျွန်တော်တို့လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲကာလပေါ့2017ကနေပြီးတော့ကြည့်လိုက်မယ်ဆိုရင်ရှေ့မှာသမရဦးသိန်းစိန်ဒီအုပ်ချုပ်လာတဲ့ကာလသမရလုပ်လာတဲ့ကာလရှိပါတယ်အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလွန်ပြောသွားတဲ့အချိန်မှာသတင်းမီဒီယာဥပဒေလိုမျိုးတွေပေါ်ခဲ့တယ်သတင်းမီဒီယာကောင်စီပေါ်ခဲ့တယ်ဒါကတော့ခုနပြောလူလက်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်မယ့်ရာတွေလုပ်ပေးခဲ့တာပေါ့အဲ့တော့လက်ရှိ NLD အစိုးရလက်ထက်မှာလူလက်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလောက်ရတဲ့မျိုးတော့ထင်ရှားရှားလုပ်ဖြစ်တာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဒီဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျရှိထားတဲ့ဥပဒေတွေကလည်းလိုရင်းလိုသလိုအတိတ်ပဲဖွင့်ဆိုပြီးတော့မကြိုက်ရင်မကြိုက်သလိုလုပ်နိုင်တဲ့အားနည်းချက်တွေရှိနေတယ်။ဒါတွေကိုပြန်ပြင်မှုအတွက်ပုံမှန်ချစ်လက်တော့အရာတွေဖြစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလာရည်ကြာခဲ့ပါပြီ။ဒါပေမဲ့တကယ်တမ်းဥပဒေအရာကင်ဆယ်ပြီးတော့ကာကွယ်ပေးတာတွေလေးစားမှုပြတဲ့အရာမျိုးတွေမရှိပါဘူး။ဥပဒေရဲ့ဒီခုနပြောကြတဲ့ဟိုရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့ပြောပါဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ဖက်ကဆက်သွယ်ရေးပေါ်မှာတစ်ခုတစ်ယောက်တစ်ယောက်ဟိုမုတ်တီးမှုမပြောဘူးတဲ့တဲ့နောက်တော့တယောက်နဲ့တယောက်ကျွန်တော်တို့အပုတ်ချတာမရှိဘူးအတွက်မှားယွင်းတဲ့အရာတွေလှုပ်ဆောင်မှုရှိတယ်ရည်ရွယ်ပေမဲ့အဲ့ဒီမှာပါတော့တချို့အချက်တွေကအားနည်းချက်ကြောင့်ခါသေးကြလို့ရှိရင်ရည်ရွယ်ချက်ကောင်းပေမဲ့အားနည်းတဲ့အပိုက်ကိုအသုံးချပြီးတော့မတရားabuse လုပ်သွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်။ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်။ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်။ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါဖြစ်တည်တယ်ပေါ့နောက်လွတ်လပ်တဲ့သူတွေပါမယ်ရွေးချယ်တင်မြောက်ခံတွေပါမယ်အားကောင်းတယ်ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားတွေနဲ့အမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုဒါတိုက်မင်းမယ်သူတို့ကိုအတိပေးမယ်သူတို့ကနေဝင်ရောက်ဖြေရှင်းမှုကိုလုပ်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုံထုံးလုံကြီးလည်းရှိပြီးသားဒါပေမဲ့ခုနကမဖြစ်မီလုပ်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျဒီလိုမျိုးလုံနိုင်တာသိရသားနဲ့ပထမမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးတော့ဖြေရှင်းမှုလုပ်ဆောင်တာမရှိဘူးနောက်တစ်ခါမှာကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖတ်နိုင်တဲ့ဥပဒေပုံမှန်တွေတမင်တက်ရွေးချယ်ပြီးတော့လုပ်ဆောင်မှုဖြစ်နေတယ်တရားမမှုနဲ့ရေးအမှု ခွင့်လို့ရသည့်တိုင်အောင်အဲ့ဒါမျိုးမလုပ်ခိုင်းနဲ့ခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြစ်ဒဏ်ပေးနိုင်သောအခြေအနေပြက်စီမှုတွေဒါတွေလောက်ဆောင်ခြင်းကိုယ်တိုင်ကဒီဥပဒေတွေကိုလိုရင်းလိုသလိုတုံ့နေတဲ့ပုံမျိုးရှိနေပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော် thrashin တွေရဲ့ visa နဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုတာလုံနဲ့ကိုအောင်မျိုးမေးလေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော် sofia ဆိုတဲ့သူပေးထားတဲ့ visa ကိုဖတ်ပြပါမယ်ဒီမိုကရေစီမှာမီဒီယာရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ်။မီဒီယာကြောင့်လူကြိုက်များလာနိုင်တယ်လို့မီဒီယာကြောင့်ကြာဆုံးသွားရတယ်လည်းရှိပါတယ်တဲ့။အခုလက်ရှိမြန်မာနိုင်ငံရဲ့လောကမှာဖြစ်နေတဲ့မီဒီယာနှိပ်ကွပ်မှုတွေကအစိုးရရဲ့စိတ်ရအမှန်ပဲလား။ဒါမှမဟုတ်တစုံတစ်ခုသောအရေးလွှမ်းမိုးတာကြောင့်လားလို့တွေးနေမိပါတယ်တဲ့။ဘာဖြစ်ဖြစ်ဒုဒ္ဓမန္တန်ကျိုးပြတ်တာဟာနိုင်ငံရဲ့အလားအလာမကောင်းဘူးလို့မြင်ပါတယ်တဲ့။ဒါကဆိုဖီယာသူ့ရဲ့မြင်မာ။နောက်ကိုတင်ငွေဆိုတဲ့သောရရှင်တယောက်ကလည်းကျွန်တော်တို့ဒီပီဇာပို့ပါတယ်။အခု11သတင်းသမားတွေကိစ္စမှာလွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းအရာတွေကိုဖော်ပြတာဆိုပေမဲ့တဲ့။လွှတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်။ဆန္ဒဆိုးပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့။သို့သောအစိုးရကရေးယူပုံကလည်းပြစ်မှု905ခနဲ့ရေးယူလို့ရပါမယ်။သတင်းမီဒီယာဥပဒေနဲ့ဆောင်းရံပို့ပြီးတော့တင့်ရော်မယ်ဆိုပြီးတော့ယူဆပါတယ်တဲ့။ NLD နဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာက NLD ကသတင်းသမားတွေကိုနားလဲတယ်လို့သတင်းသမားတွေကလည်း NLD ကိုနားလဲကြတဲ့အတွက်ပြည်လဲတာပါတဲ့။အခုတော့နှစ်ဖက်စလုံးနားလဲမှုလွယ်မှားလို့ဆက်စပ်နေလာတာဖြစ်တယ်ဆိုပြီးတော့ကုတင်ငွေကသူ့ရဲ့ယူဆချက်ကိုပြဖို့ပါတယ်။နောက်တော့ရှင်တူကျွန်တော်ဖိတ်ခေါ်ကြပါလေကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်လေးလိုင်းပေါ်မှာရှိမှတည်ပါတယ်ကိုစလိုက်ပွေကွန်တိုးတိုးဆွနီမင်းများလို့ရပါတယ
်ဟုတ်ကဲ့သူတို့အစိုးရနဲ့မီဒီယာပြည်လေတော့ရင်းမကြည့်ပါဘူးမီဒီယာရဲ့တာဝန်ကတော့ဘသူအစိုးရပဲဖြစ်ဖြစ်သူတို့မကောင်းတဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာပေါ်ထမှာသူ့မှာတာဝန်ရှိတယ်အဲ့တော့အခုဖျားဆွေးတဲ့ပုံစံကသူ့မှာပုံမှန်900လောက်ပါတော့တုံးနေဆိုရင်တော့ဟုတ်တယ်ဥမာနိုင်ငံတော်ကြီးမျိုးပြည့်စုံမှုဆိုတဲ့ဥစ္စာကဥမာရန်ကုန်နဲ့အစိုးရလိုပြောပြင်မဲ့ရန်ကုန်နဲ့ဝန်ကြီးချုပ်ကတာဝန်ခံရမှာအဲ့တော့သူတို့ကနိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန်905တို့ဆွေးတဲ့ဥစ္စာကတော့ဟိုနိုင်ငံတော်ကထွေးချက်တဲ့ပုံစံပဲတကယ်တော့သူတို့အမှားလုပ်ခဲ့တယ်ဆိုတာကတိကျပဲအဲ့တော့ကျွန်တော်ပြောချင်တဲ့ဥစ္စာကတကယ်လို့မြေအဝေးဖာမခံနိုင်ဘူးဆိုရင်တော့ဟိုဝန်ကြီးချုပ်ဒီမလုပ်ဘူးနောက်ပြတ်ဆွေးအဖွဲ့တွေမလုပ်ဘူးနှုတ်ထွက်ရုံပဲရှိတယ်အဲ့တော့ပီတူလူထုသူတို့ကျွန်တော်တို့တိနိုင်အောင်တတိယဓာရီကတော့ပြောမှသူတို့တာဝန်ရှိတယ်အမှားလဲအဖားပြီးတော့မှပေါ်ပြနေတာလေရှိရင်ရှိနိုင်တယ်အဲ့တော့ငါ့ကိုမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နေတယ်ဒီအဆက်ကမလုပ်ပြနိုင်မှာလေအဲ့ဒါကြောင့်ကျွန်တော်ကသဘောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့ NLD အစိုးရကိုလည်းပဲအကြီးတန်းစေတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါပဲကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးအလှည့်ပေးချင်ပါတယ်ကျွန်တော်ကိုတာလုံကိုပဲအရင်စမေးချင်ပါတယ်ခုနကကိုတင်ငွေပြောထားတဲ့ထဲကစပါသူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်တဲ့ဆန္ဒဆိုးပြီးရေးတယ်လို့ထင်ပါတယ်လေသူ့အမြင်ကိုပြောပါတယ်ခင်ဗျာအဲ့တော့ဆိုလိုရကသတင်းသမားတွေဘက်ကကိုကျင့်ဝေးရမှားယွင်းတာမျိုးရှိပါလားဘာလို့အာဏာပိုင်တွေဘက်ကလည်းဒါမျိုးတွေကိုမကြခဏထောက်ပြပြောနေတာလည်းရှိပါတယ်ဥပဒေရဟိုကျူးလွန်မိတာဒါမှမဟုတ်ရှင်ခုနကျင့်ဝေးရမှားယွင်းတာအဲ့ဒါမျိုးတွေရှိလို့လား
ဒါကလည်းလည်းလည်းတရိနမအတုံးကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ဟာဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူးသူ့ရဲ့သဘောကတော့ဒီရန်ကုန်တိုင်းစီရင်စစ်ချုပ်အစီရင်ခံစာမှာလွတ်တော်တွင်မှာဆွေးနွေးတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါရဲ့လွတ်တော်ဟာဆုံးဖြတ်မဲ့ဟာမျိုးလည်းမဟုတ်ပါဘူးရှင်းဝေးရလည်းမှားတာယူတာတခုမှမရှိပါဘူးသူ့ရဲ့ကျင့်ဝေးရလည်းဒါလုံးဝဟိုဒါဟိုလက်ခံလို့ရတဲ့အနေအထားမျိုးပါဆိုတော့အဲ့ဒါကခုနပြောရင်ဟိုဆုံးဖြတ်ချက်ကြရင်ဆုံးဖြတ်ချက်မချခင်တဲ့ဟာကိုကြိုပြီးတင်ရဲဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့ဟိုဖြည့်ကြတင်ပါလေနောက်ထပ်ကျွန်တော်တို့အခုလက်ရှိအနေအထားမှာကဟိုကျွန်တော်တို့ကိုဟိုအစိုးရဘက်ကဟိုရန်သူဖြစ်အစီရင်သွေးလာတဲ့ပုံစံတော့ကျွန်တော်ညီမရရယ်ဘာကြောင့်လဲဆိုတော့ဟိုတင်းသမားတွေမှမဟုတ်ပါဘူးအစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်တဲ့အခါမှာဟိုရင်းမော်နော်ကိုလိုနီခေတ်ကဥပဒေကိုတုံးလာတယ်ဥပမာဆိုရင်ကျွန်တော်တို့ကြည့်လို့ရတယ်ငါးမင်းစေဒါကျွန်တော်ငါးမင်းစေဆိုကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့လည်းအစိုးရက124ကကြီးပေါ့နော်နိုင်ငံတော်တစ္ဆာပေါက်ဖြတ်မှုဆိုတဲ့ဟာမျိုးကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲရင်မောက်သွေးချုံကျွန်တော်တို့မောက်သွေးချုံကိုထောက်ခံတယ်မဟုတ်ဘူးဒါပေမဲ့သူ့ရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ဟာလာအကြီးအကျယ်ပြသမှုလို့စရဲကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲရင်ဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုဟိုအစိုးရဘက်ကမစိုက်တဲ့အခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲတယ်အဲ့တော့တကယ်မီဒီယာသမားမှမဟုတ်ဘူးဒီအစိုးရဟာသူ့ကိုဝေဖန်တဲ့သူဘယ်သူ့ကိုမဆိုပြည်သူတွေလည်းဖြစ်ချင်းဖြစ်နေတော့เนาะဘယ်သူ့ကိုမဆိုသူကအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှင်ပြည်သားဥပဒေရောဥပဒေတွေအားလုံးကို သူကလိုတလိုအတုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်ဟိုဒီဒီမကွေးမှာဆိုလို့ရှိရင်ဟလာဝင်းစကိုင်းမှာလားမကွေးလည်းမဝင်းချုပ်ကိုမော်တီနယ်မှာထင်တယ်ဝင်းချုပ်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုံပုံဆိုင်ရာမလက်ခွင့်နဲ့လုံလုံရေးဥပဒေဆိုတဲ့အဲ့ဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးလေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကဒီဝေဖန်မခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဘယ်သူ့ကိုလို့ဆိုဘယ်လိုပုံမှန်မျိုးတက်ပြီးတော့ထောင်ချဘို့ဝင်မလေးနဲ့ဆိုတာလို့ကျွန်တော်တို့ကပြောလို့ရပါဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွေနဲ့ပတ်သက်လို့မေးခွန်းရှိလာပါတယ်။ကော်မျိုးမင်းဖြစ်ပြီးပါခင်ဗျာ။အရင်တုန်းက NLD အတိုက်ခံကာလမှာလူခွေနဲ့ပတ်သက်လို့တော်တော်လေးပြင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တီခဲ့တာရှိတယ်။အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွေနဲ့ပတ်သက်လို့ NLD ရဲ့ရက်တီချက်ပြောင်းသွားပြီလား။ကော်မျိုးမင်းအမြင်သိချင်ပါတယ
်။ဟိုစိတ်ထားတော့မပြောင်းဘူးဗျာ။ဒါပေမဲ့အမူအချက်လေးတွေပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့ဒါကသူ NLD ပါတီရဲ့ဥတီချက်ဒီမိုကရေစီလူခွေရေးဆိုတဲ့ဟာရှိနေတယ်။ဒါပေမဲ့ဒီမှာဒီအာဏာရလာတဲ့အချိန်မှာဘယ်လိုပြောမလဲကျွန်တော်တို့ပြောမယ်ဆိုရင်နိုင်ငံရေးရည်ချက်မှုအပိုင်းမှာအားနေနေတဲ့ဟာမျိုးဖြစ်လာတယ်။အရင်တုန်းကတော့ကိုယ်သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်ကိုယ့်ကိုဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ရည်ချက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအသုံးချပြီးတော့တိုးတက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုတိတ်ပြီးတော့ရည်ချက်မှုမရှိတာကိုကျွန်တော်တို့တွေ့နေရတယ်။အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုဟိုတင်ပြရတယ်လို့အစိုးရလွှဲနေလွှဲနေတယ်လို့ထောက်ပြတာဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းဖော်ပြတာရှိတယ်။အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစိုးရကိုစောင့်ကြည့်မှုတွေကအစိုးရအားကောင်းဖန်တီးပြီးနေတော့အရာမျိုးဖြစ်တယ
်။
ဒါပေမဲ့ဟိုဝန်ကြီးဌာနတွေမှာတချို့သောဝန်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုး။ငါကတည်းကစိတ်ထဲမှာဒါပုဂ္ဂိုလ်ရေးရမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်။လုံနိုင်တဲ့ပါဝါတွေရှိနေတယ်။အချိန်နဲ့မှာလည်းတချို့သောဥပဒေရဲ့အာဏာချက်တွေကလည်းရှိနေတယ်။လူရင်းလူလိုပြဋ္ဌာန်းနိုင်အရေးယူနိုင်တဲ့ကြောင်လက်သေးဥပဒေတွေရှိနေတဲ့အခါမျိုးမှာခုနလိုဥပဒေတွေကသူတို့အတွက်အသုံးချစရာမကြိုက်မကြိုက်တယ်လို့ဝေဖန်မှုကိုမနှိမ့်သက်မနှိမ့်သက်လို့အရေးယူနိုင်တဲ့အချိန်မျိုးပန်တီးပေးသွားတယ်။အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်တော့ဟိုဥတီကျလန်တစ်လန်ဒီမျိုးမပြောက်ဘူးဒါပေမဲ့ကျင့်ထုံးကျင့်စဉ်နဲ့နိုင်ငံရေးရည်ချက်မှုအပိုင်းမှာတချို့သောကောင်းဆောင်မိုင်းတွေအားနည်းမှုတွေအများကြီးတွေ့နေရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်နဲ့သိမ့်မရတော့လို့ကိုတာလုံကိုခက်တူတူလေးမေးချင်ပါတယ်ခင်ဗျာစက္ကန့်30လောက်တော့အချိန်ရပါတယ်ကိုတာလုံကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ဒရင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ
ကျွန်တော်တို့တော့ရုံးကန်နေတင်နေကြအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်30မြင်ရတယ်ဟလာဖြည့်ယူဆွဲရတဲ့လူရှိတယ်နောက်ပြီးတော့ဒီလိုခက်ကြမ်းကြမ်းနဲ့ဟိုပြည်ပြောင်းလဲနေတဲ့လူရှိတယ်သူပေါင်းပြီးတော့ပြည်ပြောင်းလဲလုပ်ချင်တဲ့လူရှိတယ်အဲ့လို30မြင်ရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကပြည်ပြောင်းလဲဖို့တော်တော်လုပ်အောင်မယ်ဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းမှာတော့တော်တော်ကြီးကိုစူးစမ်းအောင်မယ်အနေထားမျိုးလို့မြင်ရပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ခုကတော့ဒီပြည်သမားမှန်သမျှကတော့ဒီကိုယ့်ရဲ့ဟိုပေါ့နော်ဒီမိုင်းမှာဒီသမားလုပ်မယ်ဆိုလို့ရှိရင်တော့အိမ်မှာအထုပ်ထုပ်ပြီးတော့ဒီနေ့ငါ့ကိုလာဖမ်းမလဲဆိုတဲ့ဟာကို
ဟုတ်ကဲ့
ထိုင်ဆောင်မယ်ဒီမျိုးဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်အချိန်စစ်သွားလို့ပါပေါဝင်ဆွေးနွေးပြီးတဲ့ကုတာလုံဆောင်တဲ့ဥအောင်မျိုးမင်းနဲ့တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗျာ
သူကောင်းအောင်တဲ့အသူကိုသားညုံစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတငင်ထိုက်ကပြောပြပေးပါဦးတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးနဲ့ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်သွားခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းသမားဘာဖြစ်သွားတယ်လဲဆိုတာကိုသိရဖို့ဒီကနေ့အင်ကာနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဆော်ဒီဘုရင်ဆယ်မန်နောက်အင်ရှေ့ဇန်မိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံဆင်းနေပါတယ်ဘုရင်ဆယ်မန်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအရင်ဆုံးတွေ့ပြီးတဲ့နောက်မှာအင်ရှေ့ဇန်နဲ့ထပ်ပြီးတော့တွေ့ဆုံတာဖြစ်ပါတယ်တရုတ်နိုင်ငံကမွတ်စလင်လူနည်းစုတိုင်းရင်းသားတွေကိုအစုလိုက်ပြုံလိုက်ထိမ့်သိမ်းထားတာကသူတို့ကိုအလို့ဂိုက်ဆွန့်ကြီးတိုးမြင့်လာအောင်ဆောင်ရွက်ပေးတာနောက်မန်ဒရင်းဘာသာစကားသင်ကြားပေးပြီးခေတ်သစ်သိပ္ပံကိုလက်ခံလာစေဖို့အားပေးတိုက်တွန်းပြီးအကျန်းဖက်ဝါဒကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့တရုတ်ဘက်ကကာကွယ်ပြောဆိုလိုက်ပါတယ်ဝီဂါကာဇက်နဲ့တခြားလူနည်းစုတွေကိုထိမ့်သိမ်းထားတဲ့အပေါ်ဝေဖန်ရှုတ်ချမှုတွေတိုးလာတဲ့အချိန်မှာပဲတရုတ်အကြီးအကဲတာဝန်ရှိသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုခရီးတက်နဲ့အတူတောင်နှင်းမြောက်ကိုရီးယားဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်တွေကဒီကနေ့မှပဲဆွေးနွေးပွဲကိုစတင်လိုက်ပြီဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားစစ်တပ်အလုံးရင်းနဲ့ချက်ထားတာကိုရှော့ချဖို့လဲဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။တရင်အချင်းချက်ကမှတင်ငင်ထိုက်ကြညာပေးခဲ့တော့ပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ POA American အတံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 5809နဲ့လိုင်းလမီတာ190 kHz 5905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနလာပ
This program has come to you from the Voice of America, Washington.